မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေအတွင်းအပြောင်းလဲတွေတွေ့မြင်ခဲ့ရပြီးမယ်ကြီးမားတဲ့စိန်ခေါ်မှုတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကသတိပေးလိုက်ပါတယ်သမ္မတဦးသိန်းစိန်အစိုးရကဒီမိုကရေစီကိုဥတီတဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ကတိပြုထားပြီးမယ်နိုင်ငံရေးစီးပွားရေးလူမှုရေးအရာပြဿနာတွေကြုံနေရတာတွေကိုပြေလျောင်ဖြေရှင်းဖို့လိုအပ်နေဆဲဖြစ်တဲ့အကြောင်းအတွင်းမှုချုပ်နဲ့တွေ့ဆုံခဲ့ကြတဲ့မြမမိတ်ဆွေနိုင်ငံတွေကကိုယ်စားလှယ်တွေကလည်းပြောခဲ့ကြတာပါအပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်ပြောင်းလဲတွေစတင်လှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးစီးပွားရေးရရင်ဆိုင်နေရတဲ့ပြဿနာတွေကိုလက်တွေ့ဖြေရှင်းသွားဖို့အရေးကြီးလှုပ်ဆောင်စရာတွေရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှုချုပ်ဘန်ကီမွန်ကမြမမိတ်ဆွေနိုင်ငံများအဖွဲ့နဲ့ဗိုလ်ထုနေကတွေ့ဆုံချိန်မှာပြောခဲ့တာဖြစ်ပါတယ်ပြဿနာတွေကိုဖြေရှင်းရမှာလဲအစိုးရနဲ့အတူလူထုကလည်းဝိုင်းဝန်းပံ့ပိုးကြဖို့လိုအပ်တဲ့အကြောင်းအလေးထားပြောဆိုခဲ့တယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာကီကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ
In his opening remarks, the Secretary General said that the government and people of Myanmar need continued support to move towards a truly irreversible reform process.
Now don't pyan mhle ba sit man na pyu pyin pyaung lae yee ko u di de lou ngan sin ne.ရင်ញံပြီးအလုံးခွဲဝေခံစားနိုင်တဲ့တူတက်မှုတွေရရှိအောင်ဆောင်ကျင်းတဲ့အခါအစိုးရနဲ့လူထုရဲ့အပိပံ့ပိုးမှုတွေလွတ်တဲ့အကြောင်းအဖွင့်အမှားစကားပြောကြမှာအတွင်းမှုတို့ကပြောသွားခဲ့ပါတယ်ပြုပြင်ပြောင်းလဲမှုအတွက်လွှတ်တော်ရဲ့ဆောင်ရွက်ချက်တွေအပါအဝင်ပြီးခဲ့တဲ့နှစ်အတွင်းအရေးကြီးတဲ့ခြေလှမ်းတွေလှမ်းခဲ့တာကိုလည်းအသိမှတ်ပြုရလို့ဆိုပါတယ
်အတွင်းမှုချုပ်နဲ့တွဲဆုံခဲ့ကြတဲ့မြန်မာမိတ်ဆွေနိုင်ငံတွေကလည်းမကြသေးတဲ့နှစ်တွေကတိုးတက်ဖြစ်ထွန်းမှုတွေကိုအသိမှတ်ပြုလက်ခံခဲ့ကြပေမဲ့စိန်ခေါ်မှုတွေရှိနေတာကိုလည်းအလေးထားပြောခဲ့ကြတဲ့အကြောင်းဆွေးနွေးမှုပြီးထုတ်ပြန်ခဲ့တဲ့အတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါနိုင်ငံရေးအရာဖြေရှာဖို့အပါအဝင်မကြသေးခင်တုန်းကကချင်လက်နက်ကင်တွေနဲ့ငင်းချမ်းရေးကိုရှေ့ရှုတဲ့ဆွေးနွေးသဘောတူညီမှုတွေရရှိခဲ့တာကိုလည်းအတိအမှတ်ပြုပြောဆိုခဲ့ကြပါတယ်မြန်မာမိတ်ဆွေနိုင်ငံတွေကကိုယ်စားလှယ်အများစုကလည်းကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့ဆွေးနွေးမှုတွေကနေတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရယူပြီးတခြားလက်နက်ကိုင်အဖွဲ့တွေပါပါဝင်တဲ့ငင်းချမ်းရေးဆွေးနွေးမှုတွေကိုဥတီတဲ့အထိဖြစ်လာဖို့မျှော်လင့်ကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါတစ်ချိန်ထဲမှာပဲပြီးခဲ့တဲ့နှစ်ထဲလူပေါင်း200လောက်သေဆုံးပြီးတိမ့်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်နဲ့တခြားမြို့ရွာတွေမှာပါဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးကွဲပြားမှုပေါ်အခြေခံတဲ့ပြစ်ခတ်တွေနဲ့နောက်ဆက်တွဲပြဿနာတွေကလည်းဆွေးနွေးပွဲမှာလွှမ်းမိုးနေခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူနတ်ဆာကီကပြောပါတယ်
The Secretary General said that he was deeply troubled by the communal violence and said that he remains deeply concerned about the plight of the Rohingya population.
လူမှုအသိုင်းအဝိုင်းကြားသွေးထွက်တမ်းယူတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်အကြီးအကျယ်စိတ်ပျက်ရတာကိုလည်းအတွင်းမှုတို့ကပြောပါတယ်။ Rohingya တွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့ဆိုရပြင်လူသားချင်းစာနာထောက်ထားမဲ့အခြေအနေပတ်သက်လို့လည်းစိတ်အနှောင့်အယှက်ဖြစ်တာကိုလည်းပြောသွားခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာအဆွန်ရောက်တဲ့အခြေအနေတွေပေါ်ပေါက်လာနေတာဟာအန္တရာယ်ကြီးမားလှပြီးတိတိကျကျအရေးတကြီးမဖြေရှင်းမှုဆိုရင်တော့ရှိနေတဲ့တင်းမာမှုတွေကနေအုံကြွားမှုတွေပုံမူကြီးထွားလာတာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒေတာတွေမှလည်းအနှုတ်လက္ခဏာဆောင်တဲ့ရိုက်ခတ်မှုတွေပေါ်ပေါက်လာနိုင်တယ်လို့ပြောသွားပါတယ်
။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းကလက်နက်ကိုင်ပြစ်ခတ်တွေလူမှုတိုင်းဝန်ကြားကတင်းမာမှုတွေကိုပြည်လဲအောင်ဖြေရှင်းပြီးဒီမိုကရေစီအခြေခံတွေတည်ဆောက်သွားနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတွင်းရေးမှူးချုပ်ကဆွေးနွေးပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်။လက်တလောမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းရမှာကုလသမဂ္ဂအနေနဲ့ဆက်လက်အားပေးကူညီသွားဖို့လည်းကတိပြုခဲ့တာပါ။အမေရိကန်၊ဗြိတိန်၊ရုရှား၊ပြင်သစ်၊တရုတ်၊ဂျပန်စတဲ့နိုင်ငံတွေအပါအဝင်မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ရဲ့နောက်ဆုံးဆွေးနွေးပွဲကိုတော့ပြီးခဲ့တဲ့စက်တင်ဘာလကုလသမဂ္ဂထွေထွေညီလာခံအတွင်းကျင်းပခဲ့တာဖြစ်ပြီးဒီလိုတွဲဆုံဆွေးနွေးမှုတွေမှာမြန်မာအစိုးရကပါဝင်ဖို့အတွက်လည်းဖိတ်ခေါ်ထားတဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်ကဖော်ပြထားပါတယ်ခင်ဗျာ
ဒီလိုကုလအတွင်းရေးမှူးချုပ်နဲ့မြန်မာမိတ်ဆွေအဖွဲ့ဆွေးနွေးပွဲမှာအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC လည်းပါဝင်ခဲ့ပါတယ်အတွင်းမှုချုပ်နဲ့မြမမိတ်ဆွေနိုင်ငံများအဖွဲ့ရဲ့ဆွေးနွေးပွဲမှာပါဝင်ခဲ့ကြတဲ့အစ္စလာမ်ဖွဲ့ချုပ် OIC ကဗုဒ္ဓဟူးနေ့နှောင်းပိုင်းမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးမြမနိုင်ငံတွင်းကမွတ်စလင်တွေအပေါ်တိုက်ခိုက်ခံရတဲ့အပေါ်အပြင်းအထန်ဝေဖန်သွားခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကမြမနိုင်ငံနဲ့ပတ်သက်လို့အကောင်းမြင်သဘောထားတွေပြောဆိုနေကြပေမဲ့လည်းလက်တွေ့မှာတော့မွတ်စလင်လူနည်းစုတွေဟာဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာ Saudi Arabia တန်မတ်ကြီးကပြောဆိုခဲ့တာပါ။အကျန်းဖက်မှုတွေဟာဗုဒ္ဓဘာသာဝင်အများစုကကျူးလွန်နေတာမဟုတ်ပေမဲ့လူမဆန်တဲ့လုပ်ရက်တွေကိုလည်းလက်မခံသင့်ဘူးလို့ OIC တာဝန်ရှိသူတွေကပြောဆိုသွားခဲ့ကြတာပါ